ခံတာလို့မပါရဲ့လားတူတော့မအောင်တရားဥပဒေရစင်ရဲ့ချတဲ့အခါမှာအပြစ်ရှိတဲ့သူ၁၀ယောက်လွတ်ချင်လွတ်သွားပါစေအပြစ်မရှိတဲ့သူ၁၀ယောက်ကိုမှားမှဖမ်းမိပါစေနဲ့ဆိုတဲ့စိုးစကားရှိတယ်မဟုတ်လားငါတို့အများပြည်သူစိတ်ဝင်စားနေတဲ့နေပြည်တော်ကဗစ်တိုးရီးယားလေးအမှုကိုပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကဒုတိယအကြိမ်ရုံးထုတ်ခဲ့ရမှာကလေးရဲ့မိခင်ကတရားရုံးမှာလာရောက်ထွက်ဆိုချက်ကြီးပေးခဲ့ပါတယ်။ဒီလိုရဲ့ထွက်ဆိုချက်တွေအရအခုလက်ရှိဖမ်းဆီးထိန်းသိမ်းစွပ်စွဲခံရတဲ့သူကတေးကြတဲ့တရားခံတယောက်မဟုတ်မှန်းဒဇနဲ့ဒဇပေါ်လွင်ထင်ရှားလို့လာနေပါပြီငါတို့။ဒီလိုမိခင်ကိုယ်တိုင်ကယခုဖမ်းဆီးထိန်းသိမ်းသားသူမှာတရားခံအစ်စ်မှန်းမယုံကြည်တဲ့အတွက်အချက်လက်တွေထိန်ချန်ထားတဲ့ဆရာမအမြင့်လူကိုတန်တရားတရားခံအဖြစ်သတ်မှတ်ပြီးမှုရုံးတော်ကိုတင်ပြတောင်းဆိုခဲ့တာပါ။တရားခံလို့စွပ်စွဲခံထားရသူကပရမအကျင့်တုံးကအချုပ်ထဲမှာ၄ဘက်လောက်ဖမ်းဆီးချုံအောင်စစ်ဆေးခံခဲ့ရပြီးပါပြီ။အခုတခါတရားခံပြစ်ထမှန်ဖမ်းဆီးဆွတ်ဆွဲထိန်းသိမ်းခံနေရမှာဘယ်လောက်ကြာအောင်မယ်ဆိုတာမပြောတတ်သေးပါဘူး။ကံမကောင်းရင်ထောင်တန်နှိမ့်ရှိလောက်များကြပြီးထောင်ထဲမှာလည်းထပ်ပြီးနှင်းပန်းနှိမ့်ဆက်ခံရအောင်မှဖြစ်ပါတယ်ငါတို့။ဒီနေရာမှာဒရိုင်ဘာအောင်ကြီးဟာတရားခံအစ်စ်မှန်မဟုတ်ခဲ့ဘူးဆိုရင်နင်နာခဲ့ရသူအောင်ကြီးအတွက်တရားစွဲအဖွဲ့ကြီးကဘယ်လိုပြန်ပြီးဆောင်ရွက်ပေးမလဲဆိုတာမေးခွန်းထုတ်ရတော့မှာပါ။နိုင်ငံရဲ့ခြားမှဆိုရင်တော့မရင်ဖန်စီခဲ့မှုအတွက်တရားစွဲအဖွဲ့အစည်းဒါမှမဟုတ်ဂျာဇဝစ်သားနင်နာကြီးဘုတ်ဖွဲ့ကနေဒေါ်လာတန်းနဲ့ချီပြီးရောကြီးပြန်ပေးရပါတယ်။2015ခုနှစ်ဩဂတ်စ်လတုန်းကခင်မုန်းဟောင်းကိုတတ်ဖြတ်ဖို့အတွက်ကြံစီတယ်ဆိုပြီးမရင်အချင်းချမိတဲ့ဩစတြေးလျနိုင်ငံသူအမျိုးသမီးတယောက်ကိုဩစတြေးလျနိုင်ငံတရားစွဲအဖွဲ့ကြီးကနင်နာကြီးဒေါ်လာ2တန်းပေးခဲ့ရပါတယ်။2018ခုနှစ်ကလည်းကယ်လီဖိုးနီးယားပြည်ကစစ်ပြန်ကြီးတို့ကိုလူသတ်မှုနဲ့မရင်ထောင်ချခဲ့မိကြောင်းပေါ်ပေါက်ခဲ့တဲ့အတွက်ကျဇဝေသားနင်နာကြီးဘုတ်ဖွဲ့ကနေဒေါ်လာ2တန်းရောကြီးပေးခဲ့ရပါတယ်ဒီလိုမှားရင်းထောင်ချခဲ့မိသူတွေအတွက်ရောကြီးပေးပြီးပြန်လဲတောင်းပန်ရတဲ့သာဓကတွေနိုင်ငံသားတိုင်းပြည်တွေမှာရှိခဲ့ပါတယ်ဒါဟာလူ့အခွင့်အရေးကိုတန်ဖိုးထားလေးစားကြောင်ပြသနေတဲ့သာဓကတွေပါပဲမလို့နိုင်ငံမှာလည်းမှားရင်းဖမ်းဆီးထောင်ချခံရတာတွေတရားခံအစ်စ်မဟုတ်မှန်သိတော့လဲအမှုစဉ်ဖမ်းဆီးပြီးထောင်ချခံခဲ့ရတဲ့ပြည်သူတွေအများပြားရှိနေပါတယ်မန္တလေးတိုင်းအတွင်းကအကျဉ်းထောင်တွေအတွင်းမှာတဲ့အပြစ်မရှိပါပဲမာမင်းမီပြစ်ဒဏ်ချမှတ်ခံထားရတဲ့သူတွေရှိနေတဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်တယောက်က2018ခုနှစ်ဇူလိုင်လ15ရက်နေ့မှာပြောသွားခဲ့ပူပါတယ်2018ခုနှစ်စက်တင်ဘာလ17ရက်နေ့ညနေပိုင်းမှာမူရစေဝါပြစ်ပြီးလုံကြံခံခဲ့ရတဲ့ဂန်ကောမျိုးနယ်ကတားခွာဆရာမလေးမကြသေးခင်ကမှအပြစ်မရှိလို့ပြန်ပြီးလွတ်မြောက်လာခဲ့ပါတယ်သူ့ရဲ့ဂုဏ်သိက္ခာများစွာထိခိုက်နင်းနာခဲ့ရပြီးထောင်ထဲမှာလည်း2လလောက်ကြာအောင်နေခဲ့ရတဲ့အတွက်ကြီးစွာသောလူ့ခွင့်ရေးဆုံးရှုံးမှုတွေရှိခဲ့ပါတယ်သူမနင်နာခဲ့ရတာတွေအတွက်တရားစွဲအဖွဲ့အစည်းအနေနဲ့ဘလို့ပြန်ပြီးတာဝန်ယူဖြေရှင်းပေးမလဲဆိုတာမေးခွန်းထုတ်ချင်ပါတယ်ငါတို့2018ခုနှစ်ဇွန်လပိုင်းကလည်းပဲခူးမြို့အမှတ်နဲ့ရဲစခန်းကကိုကျော်ဇောဆိုသူကိုလူတက်မှုနဲ့မှားယွင်းဆွတ်ဆွဲထောင်ချခဲ့ပါတယ်နောက်ပိုင်းမှာမှတရားခံအစ်စ်ဆိုသူကိုပြန်လည်ဖမ်းဆီးရမိခဲ့ပါတယ်ကိုကျော်ဇောဟာထောင်ထဲမှာ9လကျော်ကြာနေခဲ့ရပါတယ်နောက်ပိုင်းတရားခံအစ်စ်ကိုဖမ်းဆီးရမိပြီးဖြစ်တာတော့တရားခံမဟုတ်တဲ့ကိုကျော်ဇောကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားတာကြောင့်သူ့မိသားစုဝင်တွေကနိုင်ငံတော်သမ္မတစီစာရေးတိုင်ကြားအသိပေးမှပြန်ပြီးလွှတ်ပေးခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်းရုပ်ရှင်မင်းသားတီဟတင်ဆိုးကိုမရိမှုနဲ့အမှုစဉ်တွင်ရိုက်ခဲ့တဲ့အိမ်အကူမက်ခင်မာမြင့်ဆိုသူကပဲခူးမျိုးကကိုအောင်နိုင်ထွန်းဆိုသူကိုလည်းငွေကြေးရလိုမှုအတွက်မရိမှုနဲ့တွင်စင်တရားစွဲခဲ့ပါတယ်။ကိုအောင်နိုင်ထွန်းကပြစ်မှုမကျူးလွန်မှာပဲထောင်ထဲမှာရဲပေါင်းများစွာနေခဲ့ရပါတယ်။နောက်ပိုင်းမှာမှပြစ်မှုကျူးလွန်သူမဟုတ်မှန်းသိပြီးအချုပ်ကနေပြန်လည်လွတ်မြောက်လာခဲ့ရပါတယ်။ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကလည်းရန်ကုန်တိုင်းဒေသကြီးအလုံမျိုးနယ်ရဲတပ်ဖွဲ့ကခရီးသွားလုပ်ငန်းရှင်တယောက်ကိုဖုံးတခိုးလို့စွပ်စွဲပြီးရဲစခန်းမှာတောင်ပိတ်ရိုက်နဲ့ဆဲဆူစစ်ဆေးခဲ့ပါတယ်။နောက်ပိုင်းမှာမှတရားခံမဟုတ်မှန်းသိပြီးပြန်လည်လွတ်ပေးခဲ့ပါတယ်။မြန်မာနိုင်ငံအနှံ့မျိုးရွာအသီးသီးမှာဒီလိုမတရားဖမ်းဆီးချုံနှောင်ရိုက်နဲ့ထောင်ချထားတဲ့တရားခံမဟုတ်တဲ့သူတွေအများအများရှိနေပါတယ်။ပြည်သူတွေဟာဘာပြစ်မှုမှမကျူးလွန်ပါပဲ။ပတရားဖန်စီဆွတ်ဆွဲထောင်ချတာခံနေရပေမဲ့ဘယ်လိုကူညီဆောင်မမှုမျိုးကိုမှမရခဲ့ရှာကြပါဘူး။ကြေခံမဟုတ်တဲ့သူတွေဟာလူအခွင့်အရေးချိုးဖောက်ခံရပြီးဂုံတိခါထိခိုက်ကြဆင်းဘဝပြတ်ခဲ့ရတဲ့အထိနင့်နာခဲ့ကြရပေမဲ့နင့်နာခဲ့ရသူတွေကိုတရားစွဲအဖွဲ့ကြီးကထိုက်တန်တဲ့ရော်ကြီးပေးဖို့ဝေးစွာနင့်နာသူပြည်သူတွေကိုတရားဝင်တောင်းပန်စကားလေးတော့မပြောခဲ့ကြပါဘူးငါတို့။ဒါကြောင့်နင့်နာနေရသူပြည်သူတွေကိုထိရောက်တဲ့ကူညီပံ့ပိုးမှုတွေပြုလုပ်ပေးဖို့သတိကျွမ်းကျင်တဲ့ဥပဒေပညာရှင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးအစိုးရအနေနဲ့ဥပဒေတရားအမြန်ဆုံးရေးဆွဲပြဋ္ဌာန်းပေးဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ဒီကုန်းချုပ်လိုက်ပြစီမင်းလဲဥပဒေရဲ့အကာအကွယ်ကိုအပြည့်အဝရရှိပြီးလူ့ခွင့်ရေးကိုတန်ဖိုးထားလေးစားတဲ့အစိုးရတရက်ကိုပိုင်ဆိုင်နိုင်တဲ့ပြည်သူတွေတဲကပြည်သူတယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါတယ်ခွဲချစ်လာစွာသောမင်းရဲ့အဘစန်နီဦး